အနောက်အာဖရိကနိုင်ငံများရဲ့ခေါင်းဆောင်တွေဟာနိုင်ဂျာနိုင်ငံအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ကြာတာပတင်းတွေမှာတွေ့ဆုံကြဖို့ရှိပါတယ်။အနောက်အာဖရိကနိုင်ငံများစီးပွားရေးအသိုက်အဝန်းလို့အဓိပ္ပာယ်ရတဲ့ ECOWAS ရဲ့အထူးထိပ်သီးအစည်းအဝေးကိုကြာတာပတင်းတွေမှာနိုင်ဂျီးရီးယားနိုင်ငံမျိုးရောအဘူဂျာမှာခေါ်ဆိုထားကြောင်းပြောရေးဆိုခွင့်ရှိသူ Imos Longo ကပြောပါတယ်။အယက်သားသမရကိုတင်းငွေတွေကနောက်ဆုံးထားပြီးတော့အာဏာပြန်မအပ်ရင်စီးရေးအရာဝန်ရောက်ဆွတ်ဖက်မယ်လို့နိုင်ဂျာအာဏာသိမ်းစစ်ကောင်ဆောင်တွေကိုတတိပေးခဲ့ပေမယ်လို့နိုင်ဂျာပြည်သူတွေရဲ့ထောက်ခံမှုနဲ့အတူတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကာကွယ်သွားမယ်လို့အာဏာသိမ်းစစ်တပ်ကယုံမြင်တမ်းကြားကနေကြေညာလိုက်ပါတယ်။နိုင်ဂျာရဲ့ဝေဟင်ပြန်တန်းသွာလာခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။အဲ့ဒီလိုပြန်တန်းခွင့်ပိတ်လိုက်တဲ့အတွက်လူသားချင်းစာနာထောက်ထားမှုလျင်တွေကိုလည်းရပ်ထားလိုက်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။အင်းဒီချင်းမာလီနိုင်ငံနဲ့ဘာကီနာဖာဆိုနိုင်ငံတို့ကလည်းနိုင်ဂျာကိုထောက်ခံတဲ့အနေနဲ့သူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုစီလိုမယ်လို့မာလီနိုင်ငံကပြောပါတယ်။အဲ့ဒီနိုင်ငံစလုံးမှာလည်းမကြာမီကစစ်တပ်ကအာဏာသိမ်းထားတာပါ။တကယ်လို့တမရဘာဇိုရမ်ကိုလွှတ်မပေးတမရနေရာပြန်မပေးခဲ့ဘူးဆိုရင်တော့စီအေအရဝင်ရောက်နိုင်မယ့်အစီအစဉ်တရက်ကိုအနောက်အာဖရိကနိုင်ငံများရဲ့ကာကွယ်ရေးဝန်ကြီးတွေကဆွေးဆွဲခဲ့ကြပါတယ်။အတိတ်တုန်းကလည်း15နိုင်ငံပါတဲ့ ECOWAS ရဲ့အဖွဲ့ဟာအဖွဲ့ဝင်တိုင်းပြည်တွေကိုစစ်တပ်တွေစီလုခဲ့ပူပါတယ်။ဒါပေမဲ့လို့နိုင်ဂျာပြည်ထနာကိုဘယ်လိုဖြေရှင်းမယ်ဆိုတာကတော့မရှင်းလင်းလာသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ကတော့ ECOWAS ကိုအပြေအဝထောက်ခံကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုထားပါတယ်။